ကွယ်ကံကလူခွင့်ရေးကောင်စီမှပြန်လည်ပါဝင်လာတဲ့အမေရိကန်ပြည်သူစုအနေနဲ့မြန်မာအရေးပါဝင်နိုင်ငံကစက်နာတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းကွယ်ကံကဆိုင်ရာအမေရိကန်သမ္မတကြီးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာတိုင်းပြည်နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပြင်တာလီဘန်နဲ့တိုက်ပွဲလိုက်တဲ့အာဖဂန်နစ္စတန်၊နောက်တရုတ်၊အီသီယိုးပီးယား၊ဆီးရီးယားနဲ့ယေမန်နိုင်ငံကခြေရင်းနဲ့ပတ်သက်လို့ဆောင်ရွက်နိုင်မယ့်ကိစ္စတွေကိုအာရုံစိုက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတကြီးလင်ဒါ သောမတ်စ်ဂရင်းဖီးကကြာခဲ့ပြီးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လူ့ခွင့်ရေးကောင်စီအဖွဲ့ဝင်တွေဖြင့်အခြေခံလွတ်လပ်ခွင့်အမျိုးသမီးခွင့်ရေးတွေကိုလေးစားဖို့လည်းတွန်းပြန်ဆောင်ရွက်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်။